ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Strachner Bugner ဟာမြန်မာနိုင်ငံကိုတောရောက်နိုင်ဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပံ့ပိုးမှုနဲ့ဆက်ပြီးကြိုးစားနေတယ်လို့အတွင်းမှုချုပ်ရုံးပြောခွင့်ရ Stephen Duterte ကကျတဲ့ပရိနေကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်
With support from the Security Council, Ms. Strachner Bugner will continue her efforts to visit Myanmar.
ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပံ့ပိုးမှုနဲ့ Ms. Strachner Bugner ကမြန်မာနိုင်ငံထဲတောရောက်နိုင်မှုအတွက်ဆက်ပြီးကြိုးစားနေပါတယ်။သူကမြန်မာစစ်တပ်ကနိုင်ငံတွင်းဝင်ရောက်ခွင့်ရောသမရဥဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အပါအဝင်အဖမ်းဆီးခံနေရတဲ့ခေါင်းဆောင်တွေနဲ့ပါတွေ့ခွင့်ပြုမယ်လို့သူကမျှော်လင့်ထားကြောင်းပြောသွားတာပါ။ဒါအပြင်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ပြီးငင်းချမ်းတည်ငြိမ်စေဖို့အတွက်မြန်မာစစ်တပ်နဲ့ပြန်ဆွေးနွေးဖို့အသင့်ပြန်ထားတယ်လို့မြန်မာနိုင်ငံကိုအချိန်မီသူတွားရောက်ဖို့အတွက်အသင့်ဖြစ်နေတယ်လို့လည်းပြောပါတယ်။ Miss Bugner ဟာဒီသတင်းပတ်ထဲမှာအာရှဒေသကိုခီးတွားရောက်မှာဖြစ်ကြောင်းလည်းပြောပါတယ်။သူခီးစဉ်မှာပထမဆုံးထိုင်းနိုင်ငံကိုတွားရောက်တဲ့အခါဘန်ကောက်မှာထိုင်းအာဏာပိုင်တွေဒေသဆိုင်ရာကုလသမဂ္ဂအရာရှိတွေနဲ့ဘန်ကောက်မှာရှိတဲ့မြန်မာနိုင်ငံဆိုင်ရာတန်ယုံတွေကတန်မတ်တွေနဲ့တွေ့ဆုံမှုရှိကြောင်းလည်းပြောပါတယ်။ဒါအပြင်မြန်မာနိုင်ငံငြိမ်းချမ်းမှုနဲ့တည်ငြိမ်မှုပြန်ပြီးရစေဖို့အတွက်ဒေသရင်းနိုင်ငံတွေရဲ့အခမ်းအခန္ဓာအရေးပါတယ်လို့အင်းနီးချင်းနိုင်ငံတွေညီညီညွတ်ညွတ်နဲ့စူးစမ်းဖြေရှင်းဖို့လိုအပ်နေကြောင်း Miss Bugner ကထပ်တလဲလဲထောက်ပြပြောဆိုနေတယ်လို့သူ့အနေနဲ့ဆက်ပြီးပံ့ပိုးပေးနေမှာဖြစ်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံအရှိမြောက်ပိုင်းကရှမ်းပြည်နယ်နဲ့အရှိတောင်ပိုင်းကကျင်းပြည်နယ်နဲ့ပဲခူးတိုင်းတွေမှာမြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုအပါအဝင်အကြီးအကျယ်ထိုးစစ်ဆင်နေမှုတွေကြောင့်ဒေသခံထောင်နဲ့ခြေပြီးတော့အိုးရင်ဆန့်ခွာထွက်ပြေးနေရကြောင်းလဲအဲ့ဒီဒေသတွေမှာအကြမ်းဖက်မှုတွေတိုးလာတဲ့အတွက်လူသားချင်းစာနာမှုဆိုင်ရာထိခိုက်မှုတွေရှိနေတယ်လို့မြန်မာနိုင်ငံထဲမှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကကြေညာပေးနေတယ်လို့လည်းပြောပါတယ်